ကျင်းပြင်းနယ်မြောင်းရီမြို့ကရွှေမြစံတီအင်ယာမဖြစ်ရေးဆန္ဒပြမှုမှာပါဝင်ခဲ့တဲ့တက်ကြွလှှရှားသူဒေါ်နော်အောင်လာကိုရက်တက်ဖွဲ့ကဖမ်းထားပါတယ်။ဘာကြောင့်ဖမ်းထားတယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။မြဝတီမြို့ကုံတော်ရေးဆောင်ဘေးကရွှေမြစံတီအင်ယာအရေးကလည်းအခြေအတင်ဖြစ်နေတာနှစ်နဲ့ချီရှိနေပါပြီ။နားဆင်ကြရအောင်ပါရှင်။ မြောင်းရီကရွှေမြစံတီအင်ယာမဖြတ်သိမ်းရေးဆန္ဒပြခဲ့ကြတဲ့အတန်တွေပါ။ထိုင်းမြန်မာနေသမျိုးမြဝတီကကုံသွေးရေးဆောင်ဘေးမှာရှိတဲ့ရွှေမြစံတီအင်ယာဝင်အတွင်းကအင်းတချို့ဖြတ်သိမ်းတာကိုဆန့်ကျင်တဲ့အနေနဲ့တင်းနှင်းလာနေမှာအင်ယာမှာနေထိုင်သူယာနဲ့ချီပြီးချီတဲ့ဆန္ဒပြကြပါတယ်။
ဆန္ဒပြသူတုံးတောင်လောက်ပါမယ်လို့ဖော်ပြပြီးအာဏာပိုင်တို့ထံကြိုတင်ခွင့်ပြုမိတင်ထားတဲ့ဒီဆန္ဒပြပွဲမှာပူးပေါင်းခဲ့သူဒေါ်နော်အောင်လာကိုတင်းနှင်းလာနေညနေပိုင်းမှာပဲရဲကဖမ်းဆီးခဲ့တာလို့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးအမျိုးသမီးအဖွဲ့ကအဖွဲ့ဝင်မဆာကြီးလင်းကပြောပါတယ်။ဒီညနေနေ့အင်အားကိစ္စကိုဆန္ဒပြတဲ့အခါတော့ကျွန်တော်ဝင်ရတဲ့ဒီမျိုးသမီးနဲ့ဆွမ်
ဒီမှာဆနပြတ်မဲ့သူတွေကဒေါ်နော်အုံးလှကိုအကူအညီတောင်းလာကြောင်းလာရောက်ပူးပေါင်းတာဖြစ်ပြီးညနေ9နာရီလောက်ရန်ကုန်ကိုပြန်ဖို့ကားပေါ်မှာထိုင်နေတဲ့ဒေါ်နော်အုံးလှကိုမြဝတီရဲတပ်ဖွဲ့ကလာပြီးတော့ဖမ်းသွားတာလို့လည်းမဆာကြီးလင်းကပြောပါတယ်ရဲတွေကလက်ထိတ်ပဲပါပြီးလက်နက်တွေကင်ဆောင်ထားတာတော့မရှိဘူးလို့လည်းပြောပါတယ်တက်ကြွလှုပ်ရှားသူဒေါ်နော်အုံးလှကိုတော့လက်ရှိမြဝတီရဲစခန်းမှာထိမ့်သိမ်းထားတယ်လို့လည်းမဆာကြီးလင်းကအခုလိုပြောပါတယ်
အင်းရစားအင်းမျိုးအပြားဖြုတ်ခင်းရတဲ့အတွက်ဆိုမချိုးလို့ပေါ့နော်အင်းမျိုးမဖြတ်လို့ဆိုတော့ဟိုဆန္ဒကြကြလဲမှာအဲဒီဘောင်းဆောင်ကြတယ်မှာဆောင်ကြတယ်မှာအဲမနက်ဖုန်းလိုက်ခင်းရနေကြောစက်ပြတ်ဆက်တော့ပြင်မှာကျွန်တော်ဥဆောင်နေဒီလေပါတယ်လို့ပြောနေမှာလောလောဆယ်တော့ကျွန်တော်အနားရောက်ပဲဒီစစ်ချာတည်ရတဲ့လူတော့မပါအောင်မသိဘူးမှာ
စီဆွေရခစ်ကနိုင်ငံရေးအကျဉ်းသားများလွတ်မြောက်ရေးအပတ်စဉ်စုတောင်းဝိပုမှုတွေလုပ်ခဲ့တဲ့တက်ကြွလှုပ်ရှားသူဒေါ်နော်အုံးလှကတော့စီဆွေရလက်ထက်မှာလဲဖမ်းဆီးထောင်ချခံခဲ့ရဘူးသလိုဥသိမ်းစိန်ဦးဆောင်တဲ့အရတအစိုးရလက်ထက်2015ခုနှစ်ကလဲလက်ပရောင်းတောင်ကျင်းနီစီမံကိန်းကိုမြန်မာနိုင်ငံကတရုတ်တန်ရုံရှိသွားပြီးတော့ဆန္ဒပြခဲ့မှုနဲ့ထောင်နှံချမှတ်ခံခဲ့ရဘူးပါတယ်မြဝတီကုံသွယ်ရေးဆောင်ဘေးကစနစ်တကျအကွက်ချဆောက်လုပ်ထားတဲ့ရွှေမြစံတီအင်ယာဝင်းမှာတော့အိမ်အလုံးကြီးတစ်ထောင်ကျော်ရှိနေပါတယ်။လူမနေတဲ့မြေခွက်တွေအိမ်တွေကိုဖြိုဖျက်တာတွေလည်းရှိနေတာပါ။တနင်္လာနေ့ဆန္ဒပြပွဲမှာတော့ဆန္ဒပြသူတွေကရွှေမြစံတီအင်ယာဖျက်သိမ်းမှုအလိုမရှိဆိုတာအပါအဝင်အင်ယာနဲ့ပတ်သက်ပြီးအနာဘိုင်တွေဘက်ကတရားမျှတစွာဆုံးဖြတ်ပေးဖို့လည်းတောင်းဆိုခဲ့ကြပါတယ်။ရွှေမြစံတီအင်ယာဝင်းကပေါ်ပေါက်လာတာလဲနှစ်ပိုင်းနဲ့ရှိသေးပြီးဝဲယူနေထိုင်နေကြတာဖြစ်ပါတယ်။မဇာကြီးလင်းကတော့အခုလိုပြောပါတယ်
။အဲဖြတ်တဲ့ဟာလဲဖြတ်တယ်မှာတချို့လူနေအိမ်ကြီးလဲဖြတ်တယ်။မပမာတော့တော့ဟိုဘောပတ်စံသေးဝဲရနေကြတယ်ဒီအိမ်ကလူတွေရတော့ဒီအပြင်မှာမှမဟုတ်ဘူးဒီကြီးကျော်ကြီးကတော့ဖြတ်တယ်မှာ
မြဝတီမြို့ရွှေမြစံတီအင်ယာဝင်းအတွင်းကအိမ်တွေဖျက်ရှားပေးဖို့တစ်တော်ဦးစီးဌာနကအခုဧပြီလ၄ရက်နေ့ကတတိပေးထားပါတယ်။2016ခုနှစ်လောက်မှာကရင်လက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ DKPA ကချထားပေးခဲ့တယ်ဆိုတဲ့ဒီအင်ယာစီမံကိန်းကိုဆက်ပြီးမလုပ်ဖို့ပြည်နယ်အာဏာပိုင်တို့ဘက်က2018ခုနှစ်တုန်းကတားမြစ်ခဲ့သေးတာလို့လည်းဒေသခံတွေကပြောပါတယ်။တနင်္လာနေ့ကဆန္ဒပြပွဲမှာတော့မြဝတီမြို့တွင်တန်းစီလျှောက်ပြီးတော့ငင်းချမ်းစွာဆန္ဒပြခဲ့ကြတာကိုတွေ့ရပါတယ်ရှင်။